မြန်မာနိုင်ငံရဲ့တရားစီရင်စနစ်တင်းဆောင်ရိုင်းနေတဲ့အခြေအနေကိုရောက်နေတာကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကဝန်ခံပြောဆိုလိုက်ပြီးတော့တက်တက်လုံးဝမကြားဘူးတဲ့တရားရုံးဆုံးဖြတ်ချက်တွေကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မှတ်ဖို့အတွက်အဆင့်ဆင့်တာဝန်ယူမှုနဲ့တာဝန်ခံမှုလှုပ်ဆောင်သွားကြဖို့ညွှန်ကြားလိုက်ပါတယ်။ပဲခူးနဲ့ရန်ကုန်တိုင်းကအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံစဉ်သမ္မတကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါဟာသမ္မတအဖြစ်တာဝန်ယူပြီးချိန်ကစလို့ဦးဝင်းမြင့်ရဲ့ပထမဆုံးပြင်းထန်တဲ့တတိပေးချက်နဲ့ဖြစ်တယ်ဆိုပြီးတော့ရှုမြင်မှုတွေရှိပါတယ်။ကိုညာဝဲအောင်ကစူကြီးတင်ပြထားတာကိုနားဆင်ပါခင
်ဗျာ။တမန်ဦးဝင်းမြင့်ဟာဇူလိုင်28ရက်နေ့ကပဲခူးတိုင်းကိုတွားရောက်ပြီးပဲခူးတိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်တရားရေးဌာနနဲ့ဌာနဆိုင်ရာအရာရှိတွေကိုပဲခူးမြို့တော်ခန်းမမှာတွေ့ဆုံခဲ့တာပါ။အဲ့လိုတွေ့ဆုံချင်းမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာတင်းဆောင်ပြိုလဲနေတဲ့အနေအထားမှာရှိပြီးဒါကိုပြန်လည်တက်မှတ်ရေးလှုပ်ဆောင်သွားကြဖို့တမန်ဦးဝင်းမြင့်ကညွှန်ကြားပါပါတယ
်။အမှုများကိုမလိုအပ်ဘဲနဲ့မကြံ့ကြဘူးလို့ပါဘူး။မမှန်နဲ့ညံညံနဲ့ဖြစ်ဖြစ်ခြင်းပါလေမလူအဖက်နဲ့ကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့နေကြားသိနေရပါတယ်။ဒါလည်းဆိုတော့ကျွန်တော်လည်းတရားလူတော်ရှိနေလောကလာခဲ့တာပါ။တချို့သွေးဆူနေတယ်လူတွေစိတ်ဝင်စားနေတယ်အဲဒီလိုအမှုမျိုးဆိုလို့ရှိရင်ကိုလိုချင်တဲ့အခြေထုတ်ဖို့အတွက်အခြေဆွဲပြီးတော့လူတွေနားဝေးပေါ့လူတွေကိုအေးပေါ့တရားရုံးရဲ့ဥပဒေအရာရှိတွေရဲ့ရှိနေတွေပေါင်းပြီးတော့ကြံ့ဆောင်ရပါတယ်။ဒါမရှိသင့်ပါဘူး။အမှုကိုမှန်မှန်နဲ့မြန်မြန်မရှိသင့်ပါဘူ
း။တရားစီရင်ရေးနဲ့ပတ်သက်လို့အလားတူဝေဖန်ထောက်ပြမှုမျိုးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်နဲ့အခြားတာဝန်ရှိသူတွေကိုတွေ့ဆုံခြင်းမှာလည်းထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတဦးဝင်းမြင့်ရဲ့အခုလိုတိုက်တွန်းပြောဆိုမှုဟာသူသမ္မတဖြစ်လာပြီးလေးလတာကာလအတွင်းတရားစီရင်ရေးစနစ်နဲ့ပတ်သက်လို့ပထမအဆင့်ပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့သုံးသပ်သူကတော့ HRC အာရှလူအခွင့်အရေးကော်မရှင်ကလူအခွင့်အရေးရှိနေဦးမင်းလွင်ဦးဖြစ်ပါတယ်
။အဲ့တော့တရားစီရင်မှလည်းညီပြတာလောက်တင်ပြီးပါဖြစ်နေတယ်ဆိုတဲ့ဒီစားတင်မှာအဓိကတာဝန်ရှိတဲ့သူတွေကိုယ်တိုင်ကိုကစက်ကမမှန်နဲ့ပြည်ကြောင်းလင်းဖို့အတွက်ပြင်းပြင်းထန်ထန်တတိပေးသွားတဲ့လူကျွန်တော်ဒီမြင်ဆိုပါတယ်။ဒီလူများစိတ်ဝင်စားနေတဲ့ဒီလူတွေကတရင်တော့မြောက်အဖန်ခံတဲ့ဒီစားအုပ်ကိုဒီလူမျိုးမှုမှလည်းအခုချိန်ထိအမိန့်မချနိုင်သေးပါသေးတယ်။တရားစီရင်ရေးစနစ်ကအချိန်ကြာပြီးအမှန်တရားပြောက်ပြီးဆိုတာဘက်ကိုဥပဒေသွားနိုင်တယ်။နောက်ပြီးတော့တခါဒီကြေရေးဆိုင်တွင်ပါပဲ။သေုပ်ဆောင်ရေးစီရင်ဒုစရမှုနဲ့ပြည်ထောင်ချာနေတဲ့ကိစ္စကဒီမှာအမှုကြီးရုပ်သိမ်းဖို့ရှိလိုက်တဲ့ကိစ္စ။ဒါရီကတရားစီရင်မှန်တိုင်းကိုလည်းအဓိကမိမောင်းထုတ်ပြတဲ့လုံးဝမဖြစ်သင့်တဲ့ကိစ္စတွေဖြစ်နေတယ်
။သူကိုယ်တိုင်ကတရားလွှတ်တော်ရှိနေတူဖြစ်တဲ့သမဏဦးဝင်းကြီးကလက်ရှိတရားစီရင်ရေးမှာမဖြစ်တဲ့ဆုံးဖြတ်ချက်တွေညင်တွေ့နေရကြောင်းပြောဆိုပါတယ
်ကျွန်တော်တို့ဘဝမှာစက်တော့မကြမ်းနဲ့တရားရုံးအမိန့်တွေရှာနေဒါတွေကတော့မဖြစ်ဘူးအမှုလိုက်ခဲ့တာလည်းပေါ့မလဲဒီရားတို့အမိန့်ကိုခံကြပါဘူးဒါရက်တော့လေးရက်ပါပါဆွဲကကြတော့ကျွန်တော်တို့ကဖြစ်ဖြစ်နေတာဥပဒေနဲ့အညီပဲရှိတယ်ဒီလိုဆက်တော့ဘောဥပဒေနဲ့ဒီချက်ကအားလုံးဘယ်သူမှမဖြစ်ဘူးဘယ်လိုမျိုးလဲကြားလို့ဒီလိုဆိုလို့ဒီတရားစီရင်တဲ့ပတ်သက်တဲ့ဒီသေးကိုတွေပြောလို့ကြားလို့ဒီလိုတွေဒီမှုဆိုင်ရာရှိဖို့အလားရောက်တယ်ပေါ်တော့တရားမှရုံတက်တဲ့ရုံတွေစတဲ့အဲဒီလိုဘိုးရည်နဲ့လည်းဒီရုံဆိုရှင်တရားစီရင
်ဘယ်လိုအမှုမျိုးဆိုတာကိုသမဏဦးဝင်းကြီးကအတိအကျရည်ညွှန်းပြောဆိုတာမရှိပေမဲ့ဟာသာတရုတ်ဆောင်အောင်ရဲထွေးတည်ဆုံးခဲ့မှုမှာတရားခံအဖြစ်ဖန်ဆီးတရားရှင်ဆိုင်နေရသူတွေကိုဒီကနေ့ရပိုင်းကပဲပြန်လှုပ်ပေးလိုက်တာကြောင့်ဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ပြစ်မှုဆိုင်ရာအမှုတွေမှာနိုင်ငံတော်ကသာတရားလိုဖြစ်တယ်လို့ရှင်းနေဦးမင်းလွင်ဦးကရှင်းပြပါတယ်
။ပြည်ဥဆောင်အောင်ဒီစီရင်ကိစ္စမှာဆိုလို့ရှိရင်လည်းပြစ်မှုဆိုင်ရာအမှုတိုင်းမှာနိုင်ငံတော်ကတရားလိုဖြစ်တယ်။အဲတော့နိနာစုကိုယ်တိုင်ကကြည်ပြင်နေဆိုရင်တော့မှကိုယ့်ရဲ့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ကြော်ရည်ကြတာရေးအတွက်အတောက်ချက်ဖြစ်စီလောက်တဲ့အမှုမျိုးဆိုလို့ရှိရင်ဒီအခွင့်ပေးလို့ကိုမရဘူးဒါနိုင်ငံတော်မှာတာဝန်ရှိအဲ့တော့ဒီလိုမျိုးအမှုမျိုးပေးပြီးတော့ဥပဒေအရရှိကတွန်းလိုက်တယ်ဆိုတဲ့ကိစ္စရကမဖြစ်တဲ့ကိစ္စရအခုချိုးချိုးဝါးဝါးကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တွေ့ရတယ
်တရားရေးမှန်တိုင်းပြန်လဲတက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအဆင့်ဆင့်လှုပ်သွားကြဖို့သမဏဦးဝင်းမြင့်ကတိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်တာမျိုးမရှိရင်ဘယ်လိုအရေးယူဆောင်ရွက်မလဲဆိုတဲ့နည်းလမ်းကိုတော့အတိအကျပြောဆိုသွားတာမျိုးမရှိပါဘူးခင်ဗျာ